တင်းသာရီမြို့နယ်ထဲမှာလည်းစစ်ပွဲတွေကြောင့်စစ်ဘေးရှောင်လူကြီးတိုးလာနေပါတယ်။စေဝါနဲ့ဆနိုက်ခါလိုအပ်ချက်တွေလည်းရှိနေပါတယ်ခင်ဗျာ။ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့ထားတာကိုမတ်တင်ခတိုင်ပြောပြမှာပါ။
တနင်္သာရီတိုင်းကြီးရွာတွေမှာစစ်ကောင်စီစစ်ကြောင်းထုတ်ဝင်ရောက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်နေအိမ်စွန့်ထွက်ပြေးရတဲ့စစ်ရှောင်ဦးရီဟာတိုးလာနေတယ်လို့စစ်ရှောင်ကူညီသူတွေကပြောပါတယ်။တနင်္သာရီမြို့နယ်မှာလည်းတချို့ကရွာလုံးကျွတ်စစ်ရှောင်လာရတဲ့အနေအထားရှိနေပါတယ်
။ကျွန်တော်မြို့နယ်မှာလည်းစစ်ဆောင်တွေကအရင်များတယ်ခင်ဗျာဒီခုတလို့ဆိုလို့ရှိရပေါ့နော်စစ်ဘေးဆောင်တွေကတော်တော်များများတယ်ပြီးတော့ခုဆိုလို့ရှိရင်ရွာလုံးကျွတ်ထွက်ပြေးရတဲ့ဟာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ဒီမီးဆိုးတဲ့ဟာတွေပေါ့အဲ့လေးလောက်စကားစနေမီးဆိုးတဲ့ဟာတွေရွာလုံးကျွတ်ဆွေးပြောင်းနေရတယ်တွေ့သူတို့မှလည်းဥယျာဉ်ပတ်ချင်းနေတော့လို့မရလို့လေအဲ့ဒါစားနေရိတ်ခါတွေခက်ခဲတွေးနေတယ်သူတို့မှလည်းဟိုပိတ်ဆံနေမရှိဘူးဆိုတော့လေဟုတ်သူတို့ကလေအဓိကတဲထိုးပြီးတော့နေတယ်ခင်ဗျာဟိုအိုက်ထောက်စု30တောင်20တောင်စုပြီးတော့ဟိုသူ့တဲလေးနဲ့သူထိုးပြီးတော့ဒီလိုမျိုးပုံစံနဲ့ကျွန်တော်နေတယ်ပေါ့နော်ဒါပေမဲ့ဟိုကျွန်တော်ကဲမှာတော့ဟိုကဲရက်စပုံစံဆောက်ပေးထားတယ်ဒါပေမဲ့ကဲမှာလည်းနေတဲ့သူကနည်းတယ်ပေါ့နော်ဒီသူတို့နဲ့အနီးနားတပတ်ဝစီတဝိုင်းမှာနေတဲ့သူတွေကများတယ်ခင်ဗျာဟုတ်
တနင်္သာရီမြို့နယ်ကစစ်ရှောင်တွေဟာပြီးခဲ့တဲ့ဇူလိုင်လထုံးကရေကြီးတဲ့သဘာဝဘေးဒဏ်ကိုလည်းခံခဲ့ကြရပါတယ်။ဒါအပြင်နှစ်ဖက်တိုက်ပွဲအခြေအနေတွေကြောင့်တနင်္သာရီကျွန်းစုပလောနယ်လောင်းလုံအပါအဝင်ရေပြူမြို့နယ်မှာဇူလိုင်လတဲ့စစ်ရှောင်သူဦးရေက6,300ကျော်အထိရှိခဲ့တယ်လို့စစ်ရှောင်ကူညီသူတွေရဲ့စည်ရင်းတွေအရသိရပါတယ်။တနင်္သာရီမြို့နယ်မှာစစ်ရှောင်သူဦးရေက1,000ဝန်းကျင်ရှိနေပြီးဒီထက်လဲပိုများလာနိုင်တယ်လို့ပြောပါတယ်။စေဝါနဲ့ဆန်းနရေခါတည်ယူခွင့်ကန့်သက်ခံထားရပြီးစစ်ရှောင်တွေကြားမှာသွေးလွန်တုပ်ကွေးအဖြစ်များတယ်လို့လဲလူသားစာနာအဖွဲ့တာဝန်ခံကပြောပါတယ်။
ကျွန်တော်မြို့နယ်ဆိုလို့ရှိရင်လောကကတချစ်ရှိတယ်ဆက်ဆိုလို့ရှိရင်ကာတကားမှာကျွန်တော်နှစ်အိတ်သုံးအိတ်တော့ပဲပေးတင်နေတာပေါ့နော်ဒါထဲမြားပြီးတော့ပေးမတင်ဘူးရှေးဘက်လေးလည်းလောကသက်ခွဲသူတို့ဖက်ကနေမပြုတ်သေးဘူးပေါ့နော်ပြီးခဲ့တဲ့ခေါက်ဆိုလို့ရှိရင်စတုတ်စီဟိုတာလောကဟိုသက်ခွဲမပေးတဲ့ဟာတွေလည်းသူတို့ကြံလိုက်တည်တယ်ပေါ့နော်ဟုတ်ကျွန်တော်မြို့နယ်ဆိုလို့ရှိရင်သိဆောက်လူကြီးကပေါကနေရရှိတယ်ပေါ့နော်အဲအဲ့လိုမျိုးတွေလည်းတွေးရတယ်ပေါ့အဲဒါတော့ကျွန်တော်လင်းလန်းမိတဲ့နေရာနေပြီးတော့ကျွန်တော် data ကောက်ထားတဲ့ဟာဗျာဟုတ်ကျော်တို့ဒီဖက်မှာသွေးလို့တောက်ကွေးတွေတအဲ့လုံးဖြားနေနာတဲ့ဟာတွေကစိတ်ဆောက်တွေတော့တော်တော်များများဖြစ်တယ်ဗျ
။ဆီယနာသိမ့်ပြီးနောက်ပိုင်းဖြစ်ပွားလာတဲ့လက်နက်ကန်ပြိပခတ်တွေကြောင့်ဟိုရင်ကလေးကနေအိမ်စွန့်ထွက်ပြေးလာတဲ့သူတွေဟာလည်းအခုချိန်ထိတော်ရဲမှာသာနေထိုင်နေကြရတာပါ။ရွာရဲ့မလန့်မကန့်မှာနေထိုင်ရင်စစ်ကြောင်းမရှိတဲ့အချိန်ဆိုနေအိမ်စီခဏတာပြန်လာမျိုးရှိပေမဲ့တော်ရဲကသာပြန်ပြေးလာရတာကများတယ်လို့စစ်ရှောင်နေသူတဦးကလည်းပြောပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့တို့အခုတိုးရမနေပါပဲရွာထဲမှာရွာထဲမှာတရားမမရှိတော့ဘူးတကူလည်းတိုးရမနေပါပဲရွာထဲမှာလည်းလူတွေကတရားမမရှိတော့ဘူးကိုပြင်းနေပါပဲ
တနင်္သာရီမြို့နယ်ကထုံမခါကြီးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲရွာဖုံးကြီးကျောင်းကိုဩဂုတ်လ20ရက်နေ့ကဘုံကျဲခံရတယ်လို့ဒေသခံတွေရဲ့ပြောစကားကိုကိုးကားပြီးဒေသတွင်းမီဒီယာမှာဖော်ပြထားပါတယ်ဒါအပြင်ဩဂုတ်လအစောပိုင်းမှာလည်းတနင်္သာရီမြို့နယ်ကရွာတချို့ဘုံကျဲတိုက်ခိုက်ခံရတာရှိတယ်လို့ပြောကြပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတွေနဲ့ဆက်သွယ်နိုင်ဖို့ခက်ခဲနေတာကြောင့်တီးခြားအတီးမပြုတ်နိုင်သေးပါဘူး။စစ်ကောင်စီဘက်ကတော့တနင်္သာရီတိုင်းဒေသကတိုက်ပွဲအခြေအနေလေးချောင်းအုံပြူရာတွေနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိပါဘူးရှင်။